လာမယ့်ဇန်နဝါရီလကုန်မှာကျင်းပသွားမယ့်ပြည်ထောင်စုညီလာခံလို့ခေါ်တဲ့23ရာစုတတိယအကြိမ်ပြည်လုံးညီလာခံကိုတက်ရောက်ဖို့အစိုးရကနေဖိတ်ခေါ်မယ်ဆိုရင်တပွဲချင်းအနေနဲ့မဟုတ်ဘဲပြည်ထောင်စုညီညာရေးဆွေးနွေးညီညာရေးကော်မတီ FBNCC အနေနဲ့သာတက်ရောက်မယ်လို့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကပြောပါရယ်တရုတ်နိုင်ငံကူမင်းမြို့မှာမြန်မာညီညာရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တို့တွေ့ဆုံမှုမှာ NCA လက်မှတ်ရေးထိုးရေးနဲ့23ရာစုပြည်လုံးညီလာခံတက်ရောက်ဖို့အစိုးရရဲ့ဖိတ်ခေါ်မှုအပေါ်မဟာမိတ်အဖွဲ့တွေတုံ့ပြန်ပြောဆိုခဲ့တယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါရယ်POA တရင်ထောက်နိုင်ကုန်အိမ်ကအခုလိုတရင်ပေးပို့ထားပါတယ
် NC လမ်းကြောင်းကိုလက်မခံသေးတဲ့ UWSA ခေါ်ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကင်ဖွဲ့ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ FVNCC ဖွဲ့အနေနဲ့မြန်မာစိုးရကဖိတ်ခေါ်မယ်ဆိုရင်23ရာစုတတိယကြိမ်ပင်လုံညီလာခံကိုတက်ရောက်မယ်လို့တန်းပလောင်သက်ဖွဲ့ TNL အသွေးရင်မှုဗူမှုကြီးတာဖုံးကျော်ကပြောပါတယ်အဲ့
ဒီဆိုကြတဲ့အဖွဲ့ထဲကတောင်းဝန်ရတဲ့ဒီချေကျွန်တော်တို့ပြန်ပြောကြတာကတော့တို့အနေနဲ့တော့အစီလက်မှတ်ထိုးခြင်းကိစ္စရော20ရာစုကီလိုမီတာဘာပြအချင်းတက်ကုန်ပြီလားရောဒါတွေက FDNCC နဲ့လည်းဆိုင်တယ်သက်ဆိုင်ရာအဖွဲ့အစည်းတွေက FDNCC ရဲ့ကွန်ပျူတာနဲ့ဖြစ်တဲ့အတွက်ကြောင့် FDNCC ကပဲဆင်ခဲ့သွားလိမ့်မယ်ဟိုဒီအစိုးရအနေနဲ့ FDNCC ကိုဖိနှိပ်ဆိုရင် FDNCC အနေနဲ့စုလို့ခုရှိမယ်ကျွန်တော်ဒီမှာစုလို့ရချင်တာဒီကအဲ့ဒီပုံနဲ့ချက်တယ်လို့ပြောပါတယ်
အစိုးရကနေဖိတ်ခေါ်မှာဆိုရင်မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့တပွဲချင်းတက်ရောက်မှာမဟုတ်ပဲပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC အနေနဲ့ဒါတက်ရောက်သွားမယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ15ရက်နေ့ကအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ UWSA ဝပြည်သွေးစည်းညညရေးဖွဲ့တို့တရုတ်နိုင်ငံကူမင်းမြို့တွင်တရားသွေးဆုံမှုမှာ NCA လက်မှတ်ရေးသူရေးနဲ့23ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်ဆွေးနွေးခဲ့ကြတာပါဒီတွေ့ဆုံမှုကနေ NCA ခေါ်တနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးသူဖို့အတွက်ကိုလည်းအစိုးရကော်မရှင်ဘက်ကတိုက်တွန်းခဲ့ပြီးမဲ့တရားသဘောချင်းမဆွေးနွေးပဲမြောက်ပိုင်းဖွဲ့ခဏဖွဲ့နဲ့သာဆွေးနွေးလို့ကြောင်းပြောဆိုခဲ့တယ်လို့ဘူမူကြီးသာဖုံးကျော်ကပြောပါတယ
်အခု NCA ထိုးမယ်မဖြစ်ဘူးတဲ့ဒါလည်းဘောဖတ်ကတော့ဒီမှာသိရကြည့်လို့အဲ့ဒီလိုပြောခဲ့တာလည်းဒီ NCA ကိစ္စကိုလည်း FPNC ကော်မတီနည်းပြည်အကောင်ဆုံးဖြစ်တယ်ဒီတစ်ခွက်ချင်းအနေနဲ့တော့ဒီကန်ဆွေးနွေးမှုမလုပ်ဘူးစင်းနေတယ်ဒီလိုပဲခရမေပြောပါလေဒီဆောင်လည်းတော့အပြည့်အစုံကြီးနဲ့စင်းနေတယ်ဆိုပြီးတော့အဲ့လိုပဲပြန်ပြန်ခက်တယ်လို့ကျွန်တော်ပြရပါတယ
်ဒီဆွေးနွေးပွဲပြင်မြောက်ဖို့အတွက်တရုတ်နိုင်ငံဂျာယေဝန်ကြီးဌာနအာရှရေးရာသုကဆလက်မစ္စတာဆွန်ကိုရှန်ကန်လေဂျာဝင်ညှိနှိုင်းခဲ့လို့အစိုးရငင်းချမ်းရေးကော်မရှင်ဒုဥစာဦးသိန်းစောခေါင်းဆောင်တဲ့ဖွဲ့နဲ့ KIU UWSA ဖွဲ့ခေါင်းဆောင်တို့နဲ့တွေ့ဆုံခဲ့တာပါတရုတ်နိုင်ငံတွင်သွေးဆုံမှုအခြေအနေကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကဆက်သွယ်မေးမြန်းရမှာတော့၎င်းနေနဲ့မသိရှိသေးဘူးလို့လဲဆိုပါတယ
်ငြိမ်းချမ်းအလုပ်ကိုကျွန်တော်တို့ခေါင်းဆောင်တွေပဲတွားနေပါတယ်ခြေနေတွေမသိရသေးဘူးခင်ဗျာကျွန်တော်ကလည်းရန်ကုန်ပြန်တက်ပြီးမှဒီအကြောင်းတွေကိုကျွန်တော်တို့ငြိမ်းချမ်းကော်မရှင်စည်းဝေးမှာသိရမှာဖြစ်ပါတ
ယ်မြန်မာငြိမ်းချမ်းရေးဖော်ဆောင်မှုကိစ္စတွေမှာတရုတ်နိုင်ငံအနေနဲ့အရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်နေပါတယ်ဒီကနေ့မှလည်းမြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်ပြည်သူသမ္မတနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာသုကုစလေမစ္စတာဆွန်ကိုရှန်ကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ကနေပြည်တော်နိုင်ငံသားရေးဝန်ကြီးဌာနဧကမတ်မှလက်ခံတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံငင်းချမ်းရေးနဲ့မျိုးရပြန်လည်သိမြန်ရေးလုပ်ငန်းစဉ်အတွက်တရုတ်နိုင်ငံအနေနဲ့အမေရိကန်ဒေါ်လာတစ်သန်းပေးအပ်ခဲ့ပြီးပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပြည်လုံးတတိယကြိမ်စီဝေးကိစ္စရခိုင်ပြည်နယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးအမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြပါတယ်ပြီးခဲ့တဲ့မေလတုန်းကကျင်းပခဲ့တဲ့ဒုတိယကြိမ်23ရာစုပင်လုံညီလာခံမှာလည်းမြောက်ပိုင်းဖွဲ့ခနုဖွဲ့ကအထူးဖိတ်ကြားသူအဖြစ်တက်ရောက်နိုင်ရေးအတွက်တရုတ်အစိုးရကနေညှိနှိုင်းဆောင်ရွက်ပေးခဲ့ပါတယ်။လက်ရှိမှာမြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ KIU ကချင်လွတ်လပ်ရေးဖွဲ့၊ကိုကန်တပ်ဖွဲ့၊တန်းပလောင်တပ်ဖွဲ့၊ရခိုင်တပ်မတော်အေအေးစုနဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါတယ်။ဒီလိုဖြစ်ပွားနေစေစီရေးပဋိပက္ခအခြေအနေတွေကြောင့်လက်ရှိကျင်းပမဲ့ငင်းချမ်းရေးညီလာခံဟာလည်းအကျိုးသက်ရောက်မှုမရှိဘူးလို့ဗိုလ်မှူးကြီးသာဖုံးကျော်ကပြောပါတယ်။
အခုဖြစ်နေတဲ့တိုက်ပွဲကြီးကတော့ဒေါ်အောင်ဆန်းစုကြည်လို့မြန်မာပြည်အရလက်ထက်နဲ့ရင်းချမ်းကြီးဒီကနားဒီနဲ့စံကျင်ဖက်တွေဖြစ်နေတာလေဒီတိုက်ပွဲတွေဖြစ်နေချိန်တော့ဘာမှအဖြစ်ဖြစ်လာမှာမဟုတ်ကျွန်တော်လို့မြင်ပါတယ
် NCA ခေါ်တနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရက်စရေးသဘောတူစာချုပ်ကိုလက်မှတ်ရေးသူစားတဲ့အဖွဲ့အစည်းအနေနဲ့ကတော့ NCA လမ်းကြောင်းဟာအားနည်းချက်တွေရှိနေပေမဲ့ငင်းချမ်းကြီးဖြစ်စဉ်နဲ့ပတ်သက်ပြီးအသူပူးပေါင်းပြင်ဆင်ဖို့လိုအပ်တယ်လို့ပုံမျိုးရာလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်သုံးကဆိုပါတယ်
ငင်းငင်းဖြစ်စင်တဲ့ပတ်တဲ့ငါတော့အားလုံးအတူပူပေါင်းပါဝင်ဆောင်ရွက်ကြမှာဖြစ်ပါပါတယ်။ NCA လမ်းကြောင်းမှာတော့ training ကြတဲ့အားနည်းချက်တွေဓာတ်ရရှိမယ်။ဆိုတော့အဲ့ဒီ training ကြအားနည်းချက်တွေကိုကျွန်တော်တို့ကပြန်စာကြည့်တာအတူပြင်ပြီးတော့မှအားကောင်းချက်ဒီအားပါချက်တွေကိုကျွန်တော်တို့အကုန်လုံးရရှိစေလိုပါတယ
်။လာမယ့်ဇန်နဝါရီလကုန်မှာပြည်ထောင်စုငင်းချမ်းကြီးညီလာခံကော23ရာစုပင်လုံတတိယကြိမ်ညီလာခံကိုကျင်းပတော့မှာဖြစ်သလိုမြောက်ပိုင်းမဟာမိတ်ဖွဲ့ခုနှစ်ဖွဲ့နဲ့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနဲ့ ညီလကံတက်ရောက်ဖို့ကတော့မသေးချာသေးပါဘူးမြောက်ပိုင်းဒေသလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ FVNCC ဖွဲ့တွေဟာမြန်မာစိုးရွားကနေလှုပ်ဆောင်နေတဲ့ IC လမ်းကြောင်းကိုလက်မခံဘဲတီးခြားညင်းချမ်းကြီးလမ်းကြောင်းကိုလူလာကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ